င်္ဂလာပါရှင်2024ခုနှစ်ဧပြီလ16ရက်တကြံအတနေ့လွတ်လပ်တဲ့အာရှအသံ RFA ရဲ့အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေစပီးထုတ်လွှင့်နေပါပြီ။ကျမဂျူလာမျိုးပါရှင်ဒီနေ့မနက်အစီအစဉ်မှာရန်ကုန်မှာစစ်မှုထမ်းဥပဒေကိုစန့်ကျင်စန္ဒပြတာတွေအားကောင်းလာတဲ့အခြေအနေ၊တကြံကာလအမျိုးသမီးမဟာမိတ်အင်အားစုရဲ့တန်ချက်ထိုးခွက်တချို့နဲ့အတူနောက်ဆုံးရသတင်းတွေနဲ့မြန်မာပြည်ကလူငယ်များအပတ်စဉ်အစီအစဉ်ကိုလည်းထုတ်လွှင့်သွားမှာပါ။အခုအရင်ဆုံးသတင်းတွေကိုတင်ပြပါမယ်ရှင်။ရခိုင်ပြည်နယ်ဘူးသီးတောင်မြို့နယ်မှာရခိုင်တပ်တော် AA နဲ့ရိုဟင်ဂျာလက်နက်ကိုင်အဖွဲ့ဖြစ်တဲ့အာဆာအဖွဲ့တို့ပြခဲ့တဲ့ဧပြီလ12ရက်နေ့ကစလို့တိုက်ပွဲပြင်းထန်နေပြီးတိုက်ပွဲအတွင်းရိုဟင်ဂျာ25ယောက်သေဆုံးခဲ့တယ်လို့ဒေသခံတွေကပြောပါရယ်။အာဆာအဖွဲ့ဟာစစ်ကောင်စီနဲ့ပေါင်းပြီးလေကြောင်းကနေပါတိုက်နေတာလို့ဒေသခံတွေနဲ့ AA ဘက်ကပြောပါရယ်။အာဆာနဲ့စစ်ကောင်စီပူးပေါင်းတိုက်ခိုက်နေတယ်ဆိုတာနဲ့ပတ်သက်လို့ RFA ကတိကျအတိမပြုတ်နိုင်သေးတယ်လို့နှစ်ဖက်စလုံးကိုလည်းမေးမြန်းလို့မရသေးပါဘူး။စစ်ကောင်စီဘက်ကတော့အဲ့ဒီရွာတွေကို AA ကပြစ်နေတယ်လို့ပြန်ပြောထားပါရယ်ရှင်။မန္တလေးတိုင်းပြည်ဦးလွင်ကစစ်တပ်ကတော်တွေတိုက်ခိုက်ခံရပြီးတဲ့နောက်ပြည်ဦးလွင်တကြံကိုလုံခြုံရေးအထူးတင်းကျပ်ထားတယ်လို့ဒေသခံတွေကပြောပါရယ်။ဧပြီလ14ရက်နေ့ညမှာပစ်ခတ်လိုက်တဲ့ရှော့တိုက်ဒုံးတွေဟာဖုန်ကြီးကျောင်းဆေးရုံနဲ့လူနေရပ်ကွက်တွေတဲကိုကြားရောက်ပောက်ကွဲခဲ့တာကြောင့်3ဦးသေဆုံးပြီးတော့10ဦးဒဏ်ရာရခဲ့တယ်လို့ဒေသခံတွေကပြောပါရယ်ရှင်။စစ်တပ်အာဏာသိမ်း3နှစ်ကျော်အတွင်းနိုင်ငံတော်ဝန်ကနေအိမ် 8,000 ကျော်မိရှုဖျက်ဆီးခံခဲ့ရတယ်လို့စည်ရင်ပြုစုနေတဲ့ Data for Myanmar အဖွဲ့ကထုတ်ပြန်ပါတယ်။စကိုင်းတိုင်းကလေးမြို့မြောက်ပိုင်းကရွာတွေထဲကိုဧပြီလအစောပိုင်းမှာပဲစစ်ကောင်စီတပ်တွေဝင်ရောက်လာပြီးတော့နေအိမ်400လောက်ကိုမိရှို့ဖျက်ဆီးသွားတယ်လို့ဒေသခံတွေကပြောပါတယ်ရှင်။ချင်းပြည်နယ်မင်းတပ်မြို့မှာပြီးခဲ့တဲ့3လအတွင်းဒေသခံ9ဦးသေဆုံးပြီးတော့25ဦးထဏ်ရာရသွားတယ်လို့ CDF မင်းတပ်ကသတင်းထုတ်ပြန်ပါတယ်။စစ်ကောင်စီတပ်ကနေ25ချိန်ထက်မနည်းလေကြောင်းကနေတိုက်ခိုက်ခဲ့တယ်လို့လက်နက်ကြီးနဲ့ပစ်ခတ်တာနဲ့မြေမြုံမိုင်းတွေကြောင့်အရသားတွေသေဆုံးခဲ့ရတယ်လို့ဆိုပါတယ်ရှင်။သတင်းတွေကိုတင်ပြခဲ့တာပါ။အခုဆက်ပြီးတကြံကာလတန်ချက်အစီအစဉ်တစ်ခုကိုထုတ်လွှင့်ပါမယ်။အာဏာသိမ်းပြီးတဲ့နောက်စစ်ကောင်စီရဲ့လက်ချက်ကြောင့်အမျိုးသမီးအယောက်800ကျော်သေဆုံးခဲ့ရပါတယ်။ဒီတကြံကာလမှာတော့အမျိုးသမီးတွေရဲ့မကျေနပ်ချက်တွေကတန်ချက်အဖြစ်ထွက်ပေါ်လာပါတယ်။တနင်္ဂနွေလုံးကအမျိုးသမီးတွေချိတ်ဆက်ဖွဲ့စည်းထားတဲ့အမျိုးသမီးမဟာမိတ်အင်အားစုရဲ့တန်ချက်ထိုးခွက်တချို့ကို RFA သတင်းတောက်စော်ဖို့ခွာတင်ပြထားပါတယ်ရှင
်။တနင်္ဂနွေလုံးကစစ်အာဏာရှင်ဆန့်ကျင်နေတဲ့အမျိုးသမီးတွေချိတ်ဆက်ဖွဲ့စည်းထားတဲ့အမျိုးသမီးမဟာမိတ်အင်အားစုရဲ့အညာဒေသတနေရာမှာထိုးတဲ့တန်ချက်ဖြစ်ပါတယ်။2022ခုနှစ်ဖေဖော်ဝါရီလ၁ရက်နေ့စစ်တပ်ကအာဏာသိမ်းလိုက်ချိန်ကနေစလို့အမျိုးသမီးတွေဟာတော်လှန်ရေးအတွက်ကြာရအခမ်းကဏ္ဍမှာပါဝင်နေကြတဲ့အကြောင်းအခုလိုပဲတန်ချက်ထုတ်လာတာကြားရပါမယ်။ဒီတော်လန်ကြီးဟာစစ်အာဏာရှင်ကိုတာမကခွဲခြားဆက်ဆံတဲ့အထွေးခေါ်တွေကိုပါတိုက်ထုတ်ရမယ်ပွဲဖြစ်တယ်လို့တန်ကျပ်ထူတဲ့အမျိုးသမီးတွေကမီးမောင်းထုတ်ပြခဲ့ပါတယ်။ဒီအမှုလေးချင်းစိုးနေတဲ့ဟောရီနိုင်ရဲ့ဒီနိုင်ငံမှာဖွဲ့ချောင်းမှုတွေထက်ရှိနေတယ်ဖွဲ့ချောင်းမှုတွေထက်ရှိနေတယ်။အာစီသူကအာနေသူတို့နိုင်ချင်းကြတဲ့ချင်းနိုင်ငံမျိုးဝါရမင်းကတော်လန်ကြီးမှရှိနေသေးတယ်ဒီလေဥမှရှိနေသေးတယ်ချင်းနိုင်ငံမျိုးနာရသားတဲ့စစ်စိုးရင်းကိုတော်ပြည်သူတွေတိုက်ချက်
အာနာသိန်းစစ်ကောင်စီရဲ့စစ်မှုမထမ်းမနေရဥပဒေကိုလည်းအမျိုးသမီးတန်ကြားဖွဲ့ကအခုလိုပဲတည်ယူလိုက်ပါတယ်
။မြို့ပုဂံလေးစစ်မကောင်းဖြစ်အောင်ပြောရအောင်မယ်။စစ်မှုထမ်းဥပဒေရောက်ပြီးသူတို့အတွက်ပင်တက်တန်းစုဆောင်းတာလား။ကျမတို့တော်လည်းအတွက်ပင်ရင်းပေါ်တွေစုဆောင်းပေးတာလားလို့စစ်မှုထမ်းဥပဒေထုတ်ပြီးကမှလေတော်လည်းရဲဝင်လာကြတဲ့ရင်းပေါ်တွေဟာအများဆုံးမှအများကြီးပဲ။
စစ်တကအနာသိမ့်ပြီးတဲ့နောက်ပိုင်းပေါ်ပေါက်လာတဲ့အမျိုးသားညီညွတ်ရေးအစိုးရ NUG ကိုအမျိုးသမီးမဟာမိတ်အင်အားစုတန်ကြားဖွဲ့ထောက်ပြလိုက်ပုံက
RFA ကဆက်လက်ထုတ်လွှင့်နေပါတယ်ရှင်။စစ်ကောင်စီအုပ်ချုပ်မှုအားကောင်းတဲ့ရန်ကုန်မြို့မှာစစ်မှုထမ်းဥပဒေအပေါ်တော်လန်ရေးတပိတ်အင်အားစုလူငယ်တွေရဲ့စန္ဒပြလှုပ်ရှားမှုတွေအရှိန်မြင့်လာတဲ့အကြောင်းမဆမ်းမော်အောင်တင်ပြထားပါတယ်ရှင
်။ဖေဖော်ဝါရီ10ရက်နေ့မှာတက်သွင်းလိုက်တဲ့စစ်မှုထမ်းဥပဒေကိုပြည်တွင်းပြည်ပအဖွဲ့အစည်းတွေနဲ့နိုင်ငံတကာအသိုင်းအဝိုင်းကကန့်ကွက်နေတဲ့ကြားကပဲစစ်ကောင်စီဟာစစ်တပ်နဲ့အမှတ်စဉ်1ကိုဧပြီလ10ရက်နေ့မှာနိုင်ငံတော်ဝန်ကစစ်တပ်နဲ့ကြောင်းနေမှာဖွင့်လှစ်လိုက်ပါတယ်။တစ်ချိန်တည်းမှာပဲစစ်မှုထမ်းဥပဒေကိုစန့်ကျင်တဲ့လှုပ်ရှားမှုတွေရန်ကုန်မှာခက်စိတ်စိတ်ပေါ်ပေါက်လာပါတယ်။ဗမာနိုင်ငံလုံးဆိုင်ရာကြောင်းသားတမကများအဖွဲ့ချုပ်ရဲ့တရင်းနဲ့ပြန်ကြားရေးကော်မတီတာဝန်ရှိသူမခင်နီက
အခုဆိုရင်စစ်ကောင်စီကစစ်မျက်နှာတွေလည်းအများကြီးဖွင့်ထားရတယ်။စီးရေးနိုင်ငံရဲ့စီးပွားရေးဘက်ဘက်ကအကြက်ရိုက်လာအနေထားမှာရှိတယ်။ဒီလိုအခြေအနေမျိုးမှာစစ်မှုထမ်းဥပဒေကိုထုတ်ပြန်နေဆိုတာကလူငယ်တွေရဲ့အသက်ကိုသူတို့လိုသူတို့အသုံးချမယ်သူတို့ကိုယ်စားအသေးခံခိုင်းမယ်လို့စဉ်းစားပြီးတော့စစ်ပွဲတွေကြားတဲ့တရားဓမ္မထိုးထည့်ပြီးတော့သူတို့အုပ်ချုပ်ရေးနေရာကိုတခြားပြန်တည်ဆောက်ဖို့ကြိုးစားနေကြတာပါပဲ
။လုံခြုံရေးတိုးမြင့်ထားတဲ့ရန်ကုန်မြို့မှာအနေရရှိတဲ့ကြားကပဲလူငယ်တပိတ်အဖွဲ့ဝင်တွေကလူစီကားတဲ့နေရာတွေမှာဒီဥပဒေကိုစန့်ကျင်တိုက်ဖျက်ကြဖို့လှုပ်ရှားမှုတွေကိုစတိုက်ဖော်ဆောင်နေတာပါစစ်ကြုံမခံတဲ့ရန်ကုန်သားတွေဆိုတဲ့စတစ်ကာတွေကိုရန်ကုန်ခြေဆိုင်လူငယ်အဖွဲ့တွေကဘတ်စကားတွေမှာလိုက်ကပ်ရင်းစစ်မှုထမ်းဥပဒေကိုကန့်ကွက်ဆန္ဒပြကြပါတယ်တပိတ်လှုပ်ရှားမှုမှာပါဝင်သူတဦးဖြစ်တဲ့လုံခြုံရေးအရာအမည်လွှဲထားတဲ့လူကီက
ကျွန်တော်တို့တနိုင်ငံလုံးကဖက်ဆစ်စစ်တပ်ရဲ့စစ်ကြုံပြုမှုကိုမခံဘဲငြင်းဆန်ဖို့စာချင်းတွန်းလှန်ကြဖို့ပြောပါတယ်အချိန်မရွေးအဖမ်းလဲခံရနိုင်သလိုအချိန်မရွေးအသက်လည်းတည်ဆုံသွားနိုင်ပါတယ်ဘလို့ပဲစိန်ခေါ်မှုတွေရှိရှိကျွန်တော်တို့ကလုံးဆရာရှိရတော့လုပ်ရမှာပဲ
လူ့အဖွဲ့စည်းအားနဲ့တော့အောင်ဖိနှိပ်တဲ့ဒီဥပဒေကိုစန့်ကျင်ကြဖို့ဆက်အာနာရှင်စန့်ကျင်ရန်ကုန်အင်အားစုကကိုနန်းလင်းကတိုက်တွန်းပါတယ
်သူ့ရဲ့သတားလိုအပ်ချက်ကလည်းတဖြည်းဖြည်းနဲ့တော့မြင့်တဲ့မြင့်လာမှာဖြစ်တဲ့အတွက်ကြောင့်ပြည်သူတွေရဲ့ဒီအခြေအနေတွေကတော့ပို့ပြီးတော့မှစိန်ခေါ်မှုတွေเนาะလုံခြုံမှုတွေကလုံခြုံရေးနဲ့ပတ်သက်တဲ့စိန်ခေါ်မှုတွေတော့ဖိနှိပ်မှုတွေကဒါပို့ပြီးတော့ရှိလာနိုင်တဲ့အနေအထားဖြစ်ပါတယ်ဒီအနေအထားကိုတော့ကျွန်တော်တို့တော်လန်ဟင်းအင်အားစုတွေနဲ့တက်ဆိုင်ရာတာဝန်ရှိတဲ့သူတွေကဒီထက်ပို့ပြီးတော့မှကျွန်တော်တို့ဟန်ချက်ညီညီတုတ်ပြန်မှုလိုနေတဲ့အခြေအနေတော့ရှိပါတယ်ခင်ဗ
ျစစ်မှုထမ်းဥပဒေကိုစန့်ကျင်ကန့်ကွက်တဲ့လက်မှတ်တွေစုဆောင်းပြီးနိုင်ငံတကာအဖွဲ့အစည်းတွေစီပေးပို့နိုင်မှုလဲတော်လန်ဟင်းအင်အားစုတွေကစ조사နေကြပါတယ်ရှင်
RFA ကဆက်လက်ထုတ်လွှင့်နေပါတယ်ရှင်အခုဆက်ပြီးမခတ်မှာအပတ်စဉ်တင်ဆက်နေတဲ့မြန်မာပြည်ကလူငယ်များအစီအစဉ်ကိုတင်ပြပါမယ်ဒီတစ်ပတ်မှာတော့ရှုံးနိမ့်မှုတွေကိုကြော်ဖြတ်ပြီးရီမန်းချက်ပန်းတိုင်စီကိုရှောက်လန်းနိုင်ခဲ့တဲ့ပညာသင်ဆုရကျောင်းသူတယောက်အကြောင်းတင်ပြထားပါတယ်ရှင
် So the best participant goes to Chief the Mokin from Myanmar.
ပြီးခဲ့တဲ့2023ခုနှစ်နိုဝင်ဘာလကအင်ဒိုနီးရှားနိုင်ငံဂျာဗာကျွန်းမှာရှိတဲ့ယိုဂယာကာတာမြို့ Gaj Mada တက္ကသိုလ်မှာကျင်းပတဲ့ ASEAN Youth Volunteer Program AYVP 2023မှာအကောင်းဆုံးကျောင်းသူဆုရခဲ့တဲ့မချစ်တမွန်ခင်ဖြစ်ပါတယ်။ကရင်တိုင်းရင်းသူတဦးဖြစ်တဲ့မချစ်တမွန်ခင်ဟာအင်ဒိုနီးရှားနိုင်ငံဆူရာဘာရာပြည်နယ်တက္ကသိုလ်မှာ9နှစ်တာပညာသင်ကြားခွင့်ဆုရရှိပြီးတော့ဥပဒေပညာကိုလေ့လာသင်ကြားနေစဉ်အဲ့ဒီဆုကိုရရှိခဲ့တာပါ။
အဲ့လိုနဲ့ကြာလာတဲ့အခါမှာပေါ့နော်စိတ်ဓာတ်တွေကြာပြီးတော့ National Light Dot May ဆိုရဲနောက်ဆုံးအချိန်ကြီးမှာဘာပဲဖြစ်ဖြစ်ဒီနောက်ဆုံးဥပဒေတစ်ခုကိုတော့အမိအနေနဲ့စူးစမ်းကြည့်မယ်ဆိုတဲ့စိတ်ကလေးပေါ့နော်။နောက်ဆုံးဒီ Lemon Shore ရဲ့စိတ်ကလေးကြောင့်လည်းဒီအခွင့်အရေးတစ်ခုကိုရခဲ့တာလို့ထင်ပါတယ်ရှင်။
သူဟာအင်ဒိုနီးရှားနိုင်ငံတွင်နဲ့အာဆီယံနိုင်ငံတွေမှာကျင်းပတဲ့လူငယ်အစီအစဉ်အမြောက်အများမှာတက်ရောက်ဆွေးနွေးပြီးတော့အသိပညာတွေဖလှယ်ခွင့်ရခဲ့ပါတယ်
ဒီလို international new program မှာပေါင်းပြရရှိတဲ့အတွက်ကြောင့်မို့မတူညီပွဲပြတဲ့ဘာသာစကားတွေလူဟိုင်းမြေချိမှုတွေနဲ့အမှုပညာအကားအတွေကိုလည်းပဲထပ်မံပြလာပြရရှိခဲ့ပါတယ်ရှင်။တနည်းနည်းနဲ့ Indonesia ဘာသာစကားကိုလည်းအချိန်အစေးလေ့လာတင်ခဲ့ပြီးတော့တမီးတို့ Indonesia လက်နက်ပညာရည်တွေကထင်ရှားကျော်ကြားတဲ့ Indonesia Public Diplomacy ကိုလည်းတစ်နှစ်တာလေ့လာပညာခဲ့ပါတယ်။ဒီတစ်နှစ်တာပြန်ဆုံးသွားတဲ့အခါမှာတော့တမီးတို့အနေနဲ့ကိုယ်ပိုင်ပါပိတ်တွေနဲ့ပြုလုပ်ရပါတယ်ရှင်
။မချစ်တမွန်ခင်ဟာဥပဒေပညာကိုသင်ယူနေပေမဲ့အားကစားတဲ့အမှုပညာတွေကိုလည်းစိတ်ဝင်စားသူဖြစ်ပါတယ်။ခုလိုဘာသာရပ်အတော်များများကိုစိတ်ဝင်စားပြီးတော့ကိုယ်တိုင်လည်းပူးပေါင်းပါဝင်လေးရှိပေမဲ့သူ့ရဲ့ပင်မဥတီချက်ဖြစ်တဲ့ဥပဒေပညာရှင်တယောက်ဖြစ်ရေးကတော့မပြောင်းမလဲခန့်ခိုင်မှမှရှိနေပါတယ်သူ့လိုအကြိမ်ကြိမ်ကြရှုံးခဲ့ဘူးတဲ့သူတွေကိုလက်မလျှော့ဖို့နဲ့ပြန်လဲယုံထနိုင်မှုဟာဘဝလမ်းအတွက်ကြီးမားတဲ့စွမ်းအားနဲ့အပြောင်းအလဲကိုဖြစ်စေနိုင်ပါတယ်လို့မချစ်တမွန်ခင်ကစကားလက်ဆောင်ပါပါတယ်ရှင
်မြန်မာလူငယ်များအားလုံးဘလို့အချိန်ဒီမှာပဲဖြစ်ဖြစ်စိတ်တက်ကိုကြက်ကြက်ခံနိုင်အောင်ထားပြီးတော့လက်ရှိကိုလုံးဆောင်နေတဲ့အရာအားလုံးကိုခိုင်မာတဲ့စိတ်တက်ဇွဲလုံးကားတို့နဲ့ဆက်လက်ဆောင်ရွက်နိုင်ကြပါစီလို့တိုက်တွန်းအားပေးအပ်ပါတယ်ရှင
် RFA ကဆက်လက်ထုတ်လွှင့်နေပါတယ်ရှင်အခုဆက်ပြီး Series Show တောင်ဝင်ယူစီစဉ်တဲ့ကရင်နီတိုင်းရင်းသားဘာသာအစီအစဉ်ကိုထုတ်လွှင့်ပါမယ်ရှင်
တရရဘယ်စီအမှုရှိကစီယာစီဘီဘီကီယာလီတဲ့မြတ်ချီနေဆလီပရိုဂူရေတငယ်နိုင်ငံရင်းငေရှေလူဧပြီလရှေရှုတဲ့မုံငင်ရီမော်လီအဖေကီယာလီတဲ့ဒီကြရဲ့စက်တပ်ပရိုကီဆီယနာခုံညာနေဟောဤဒကလေဖင်းနေတဲ့ဒီကြစီတဲ့ဟိနမှာမြတ်ခီပရလူမြေမုံငင်ရီနေပြမြေဟာနေဒီဝီပရီယူကေကူဟိနေတဲ့ဒီကြစီဒီမော့ဆိုဝီဘင်းနေကေဒော်ရန်ဒေါ်နကခိုဟိနေတဲ့ကိုတိုင်ပွေရီပြမြေပတိဟာနေကဒီဟိနေတဲ့ဒီကြစီတဲ့နေဘာပရဲ
ဣဘရီလရှုတဲ့တတူဘယ်နင်းကြီးရှိလူဟုလျာခေပလုမြမောင်ကြီးပွေရင်မှာဖြစ်မေဟာနေကပြီဖရီကေကူမဲဆော်ရီနော့ဆော်ဒေါ်ကူလျာခေဒေါ်ကူဖွနာလျာခေပလုမြမောင်ကြီးလျာခေပလုမြစီရဟင်မှာအစီလီလက်လက်လူရခါစီတိဒေလချာကီဆာမောင်ကြီးတင်ကြီးဖွနလျာခေပလနာချက်ပရဟင်းဒီပွေရဲချိုချာငီကမတီဘလော့ဂရုပရစာပီတာရင်မှာပေမြေချိုစီတိနဆူရပါနီချာတူချီရေမူနီချကငင်းမှာလို့ဒူနေတဲ့ဟင်းနေဖို့နာ
ကကျွန်တော်တို့လူမျိုးကုလူမျိုးကိုမမေ့ဖို့ပေါ့နော်ကုလူမျိုးကိုမမေ့ဖို့ကုလူမျိုးဟိုကိုကပေါ့နော်ပန့်ပိုးကူညီကြရမယ်ပေါ့နော်ကုလူမျိုးကိုချစ်မှတခြားလူမျိုးကိုလည်းကိုပူချစ်နိုင်မလဲနော
်ရက်ခီပရလူမျိုးမောင်ငီကူနမှာရက်ခီပရလူမျိုးပြတရားခုခုံမတ်ကိုပါဂယာလီကေချက်လာတဲ့ပရရီကောစီအိုင်စီခုကြကူဦးရဲရက်ခီပရလူမျိုးကောစီစီပါရက်ခီပရနဂျက်စီပရမောပလော့မူစီနန္ဒဖူးစုဖူးစီဟေလော့ပလင်မှာရချာတနိကရညေဇေပုန်ဘိပွေကူမရချာနိကလျခေဘလေစီလျခေဘလုမြမောင်ငင်းငီဆူယနိလီတုမိုယေဟလတာနိကနာဘိမဘိကလောနိကလျခေဘလုမြမောင်ငင်းယီသူဘိပွေကူဒီချေပြနိကလိုစီတဲ့နမဒေတာနိပေကလိုစီဇူးစီတဲ့ဖုန်မိဟနိလျခေဘလုမြမောင်ငင်းဖူးယေနမမိကရတရလျခေတော်ကူယေမိဟနိပွေဖူးယေနမအကလုလတ်တဟုစင်ငင်းနိဖုန်ရလီကီဒီမော့ဆိုဝီဘင်နရကီဒော်ဒေါ်ကူနတနာတဟူမီဟယာနီကကာခိုအင်းနီနတကိုဒိုင်ပွေယီမိမတီဟယာနီကဒီပွေဘီအီဘီလက်ရှိဆိုတဲ့နရကချကိုဘန်ငီတလီတဲစီတီရေဟယာပိုဖောကနာဟူရှာချီသောစီတီလေအဲချာနီကချီဆေဆေဝငီရဲလဘာနီကနတဲ့ချွေချဲစီတီလေတီချိုဂျီနီကယာငီနဘဲတနီရီပလူနီဒီဖူနအဟေငီနီပိုဒူချီကီရီရတ်တော်ဆေကေဖူယီနမာမီဒူမေဘေးစနိနာဒရင်းတူရဒူပူဒီဒဝါနီကဒေါ်စီဒီနမဖြစ်မီပတိဟယာလော်နီကဒူဒကူဖူဒပရမမျိုးရဟိနီဒူဖိုနာ
အာဗီတီဖြစ်ပေါ့နော်ဘာလို့လဲဆိုတော့ဒီလိုမျိုးကလာဤမှာနိုင်ငံရေးကချုပ်နေတဲ့ကလာပါပေါ့နော်ကောဒီလိုမျိုးဈေးပနိုင်ဆိုတာဗီတီဖြစ်ပေါ့နော
်တကူတိုင်ပွေရေးဖူဗီဒဝါနီကဒေါ်ဒေါ်ဆူဆွားနော်ပရောခါလေးကူပရဗျာပဲဆဲစီတီယပါနနီကဒူဖိုနာစင်ငင်းနီဒူ
ဒီကနိကတရီကစီဒီနာဘီယေနဟောရောပွေမှုဖဲတဲ့ပေါ်မြဆနီဒါကပေကယာလီတရီကစီဒီလောပလီဟေဘွေးဒရီနီစီ
RFA ရဲ့အင်ကာနိမနက်ခင်းအစီအစဉ်တွေကိုဒီမှာပဲရန်နာပါရစေမြန်မာပြည်သူပြည်သားတွေအားလုံးနှစ်သစ်မှာကျန်းမာပျော်ရွှင်ကြပါစေရှင်
်